မေရိကန်သမ္မတဂျိုးဘိုင်တန်ကလာမယ့်2024သမ္မတရွေးကောက်ပွဲမှာဝင်ပြိုင်မယ့်အကြောင်းဒီကနေ့ပဲတရားဝင်ကြေညာလိုက်ပါတယ်။နောက်တစ်ချိန်၄နှစ်သမ္မတတတန်တာဝန်ထမ်းဆောင်ခွင့်ရဖို့ရွေးကောက်ပွဲဝင်မယ့်အကြောင်းဒီကနေ့မနေ့စောစောမှာပဲ3မိနစ်ကြာဗီဒီယိုတစ်ခုထုတ်ပြန်ပြီးကြေညာလိုက်တာပါ
။ That's why I'm running for re-election. Because I know America. I know we're good and decent people.I know we're still a country that believes in honesty.
Republican တွေရဲ့အစွန်းရောက်အယူအဆတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ဆုံးရှုံးခဲ့ရတာတွေရှိတဲ့အကြောင်းထောက်ပြပြီးပြည်သူတွေရဲ့လွတ်လပ်ခွင့်ကိုကာကွယ်ပေးသွားဖို့လက်ရှိသမ္မတတတန်အတွင်သူ့အနေနဲ့မပြည့်ပြတ်သေးတဲ့တာဝန်တွေဆက်လက်ထမ်းဆောင်နိုင်ဖို့ဒုတိယအကြိမ်ထပ်မံအရွေးခံမှာဖြစ်တဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့3မိနစ်ကြာရုပ်သံဖိုင်မှာသမ္မတဘိုင်ဒန်ကပြောသွားတာပါ။လာမယ့်2024ရွေးကောက်ပွဲမှာဝင်ပြိုင်ဖို့Republican Party ကသမ္မတဟောင်းဒေါ်နယ်ထရန့်ကလည်းပြီးခဲ့တဲ့နိုဝင်ဘာလကလေးကကြေညာထားပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာထရန့်ကိုလွတ်လွတ်ကျွတ်ကျွတ်အနိုင်ရခဲ့တဲ့သမ္မတဘိုင်ဒန်အနေနဲ့ဒီဒီချိန်မှာတော့တိုင်းပြည်တွင်ကွယ်လွှဲမှုတွေနဲ့အကြက်တဲတွေများစွာဖြစ်နေတဲ့အချိန်မှာပြန်လည်အရွေးခံရဖို့ခက်ခဲနိုင်တယ်လို့လေလာဆောင်ကြည့်သူတွေကသုံးသပ်ပြောဆိုနေပါတယ်။တကယ်လို့ဒုတိယအချိန်ပြန်အရွေးခံရရင်တော့သမ္မတတတန်တာဝန်ဆထမ်းဆောင်မဲ့အချိန်မှာသမ္မတဘိုင်ဒန်ဟာအသက်80နဲ့2နှစ်ရှိပြီဖြစ်ပြီးအသက်အကြီးဆုံးအမေရိကန်သမ္မတဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ